မင်္ဂလာပါရှင်လူကြီးသူမတွေရဲ့ဆုံးမစကားမမေ့အပ်တဲ့အရက်ကြီးသုံးမတွေမှာဇာတိချက်ကြွေမွေးရမြီကတပားအနေနဲ့ပါပါတယ်မမေ့ယုံနဲ့တော့မလုံလောက်ပါဘူးကိုဇာတိကိုရဲ့အကြောင်းကြောင်းချင်းချင်းကြီးသိဖို့လေလိုအပ်မယ်ထင်ပါတယ်ဇာတိငန်းထဲမှာသင်ယူရတဲ့တခြားနိုင်ငံတွေမျိုးရီအကြောင်းရှွန်းရှွန်းဝေအောင်ပြောနိုင်စွနိုင်ပြီမေကိုရဲ့ကိုဒေတာအကြောင်းပြောဖို့အခွင့်ဆိုင်တဲ့အခါနှုတ်ဆွနေသူတွေအများပြားရှိတဲ့လူပါဒီလိုကိုဇာတိရဲ့ရွာအကြောင်းမသိလေဇာတိချစ်စိတ်ဇာတိအတွေ့ဂုံယူတဲ့စိတ်တွေလုံးမပါသွားလေဖြစ်လာနိုင်ပါတယ်ဒါကြောင့်ထင်ပါတယ်အမေရိကကျောင်းတွေမှာကျောင်းတီယာဒေတာသမိုင်းဒေတာပထဝီဝင်တွေကိုအထူးသင်ယူတဲ့ရဲ့အဖြစ်ထည့်သင့်တဲ့အကြောင်းအမျိုးသားသတင်းဌာနဆွေးနွေးခန်းတစ်ခုကအသံလွှင့်သွားတာအမှတ်ထင်ထင်ကြားလိုက်မိပါတယ်ဒီလိုကြားလိုက်တာနဲ့ကိုနိုင်ငံကိုเจ้าတွေမှာကဒီလိုဒေတာအလိုက်အထူးတင်ရိုးလေးတွေရှိရင်မကောင်းပေဘူးလားအတွေးကဆက်မိပြန်ပါရောအခုအချိန်ထိကိုမြန်မာနိုင်ငံကမြို့ရွာတွေအကြောင်းဘယ်သူတွေများအာရုံထားကြပါလဲတစ်ဆက်တည်းစူးစမ်းမိပြန်ပါရောဒီအခါမြန်မာမျိုးအဘိဓာန်ဆိုတဲ့စာအုပ်ဟာအရေးထားဆွေးနွေးစရာဖြစ်လာပါတယ်ပြုစုသူကတင်နိုင်တူတဲ့သမိုင်းရေးရာသုတေသနဆောင်းပါးတွေရေးအားကောင်းကောင်းနဲ့ပြုစုနေတဲ့စာရေးစရာမို့အများသတိထားမိပြီးစာရေးစရာပါဆရာတင်နိုင်တူကမြန်မာမျိုးအဘိဓာန်စာအုပ်ကို2012ကထုတ်ခဲ့ပါတယ်မြန်မာနိုင်ငံကမျိုးပေါင်း360ကျော်ကိုအလွဲတကူရှာဖွေနိုင်အောင်အခရာစဉ်နဲ့ဖော်ပြထားပါတယ်။ဒါကြောင့်လေမျိုးအဘိဓာန်လို့သုံးခဲ့တာပေါ့။မြမလူအဖွဲ့စည်းအတွက်လိုအပ်နေတဲ့စာအုပ်တအုပ်ပါ။မျိုးအဘိဓာန်ရေလို့တိတိတန့်တန့်မရှိခဲ့တော့ဆရာတင်နိုင်တို့ကဒီဘက်မှာရှေ့ဆောင်ရှေ့ရွယ်လို့ဆိုရမှာပါပဲ။ပထမဆုံးခြေလှမ်းပြီးအခက်အခဲတွေကြုံခဲ့ရမှာပါအထူးသဖြင့်အချက်အလက်တွေစုဆောင်းရမှာအခက်အခဲကြုံရမှာတမတာပါပဲဒါကြောင့်လေတချို့မျိုးတွေအကြောင်းဖော်ပြတဲ့အခါရှေးကအချက်အလက်တွေပဲဖြစ်နေတာတွေ့ရပါတယ်တရကအဖြစ်မလှိုင်မျိုးနဲ့ပတ်သက်တဲ့ဖော်ပြချက်ကိုကိုးကားပြရစေမလှိုင်မျိုးအကြောင်းမြန်မာမျိုးအဘိဓမ္မာမန္တလေးတိုင်းဒေသကြီးမိတိလာမျိုးမှမြရထားလမ်းဖြင့်22မိုင်ကွာဝေးပါသည်မလှိုင်သည်ရှေးမြန်မာမင်းများလက်ထက်ကမိထီတာမျိုးဝန်အုပ်ချုပ်ရာစီရင်စုနယ်အတွင်ရှိခဲ့၏မလှိုင်၌မြို့တကြီးတူထားရှိအုပ်ချုပ်ပါသည်တကြီးဥချစ်စရာသည်1866ခုနှစ်တွင်မြင်ကုန်းမြင်းခုံတိုင်အရေး၌ပါဝင်ပတ်သက်ခဲ့ပါသည်မလှိုင်မှာပန်းလှိုင်ဟူသောအမည်မှရွေရောလာခြင်းဖြစ်သည်ဆို၏မလှိုင်မျိုးတွင်ရှိရွှေမုတ်ထောဇေဒီအားပန်းများလှိုင်စွာကတ်သည်ကိုအကြောင်းပြု၍ပေါ်ပေါက်လာခဲ့သည်ဆို၏1953ခုနှစ်၎င်းစရင်အရမလှိုင်တွင်လူဦးရေ6543ဦးနေထိုင်ပါသည်ရွှေမုတ်ထောဇေဒီမှာထင်ရှားသောရှေးဟောင်းဇေဒီဖြစ်ပြီးနှစ်စဉ်ဖျားပွဲတော်ကျင်းပလေရှိ၏လို့ဖော်ပြထားပါသည်မလှိုင်မျိုးအကြောင်းဒီအရင်မြမဆွေဆုံးချမ်းမှာဖော်ပြပူပါတယ်မြမဆွေဆုံးချမ်းမှာဖော်ပြထားပုံကိုတော့အသေးစိတ်ပြန်အစီရင်မခံတော့ပါဘူးမြမဆွေဆုံးချမ်းမှာပါတဲ့အချက်လက်တွေကပိုပြီးပြည့်စုံတယ်ပိုပြီးမျက်မှောက်ခေအပိုင်းနဲ့နှိစက်တယ်လို့ယူဆပါတယ်ပိုပြီးပြည့်စုံတယ်လို့ဆိုရတာကဒီလိုပါမြမမျိုးအဘိဓမ္မာမပါပေမဲ့ဆွေဆုံးချမ်းမှာကမြို့နယ်ဧရိယာစတူရန်ကိုဖော်ပြထားပါတယ်ဝါကွန်ထွက်တဲ့အကြောင်းပါပါတယ်တကြီးဥချစ်စရာအကြောင်းဆိုရင်လေမြင်းမြင်းခုံတိုင်အရေးပါဝင်ပတ်သက်ပုံတသက်မဟုတ်ပါဘူးမြင်းကုန်းမြင်းခုံတိုင်အရေးမှာပါဝင်ခဲ့ပေမဲ့တီဘောမင်းကကဲခဲ့တဲ့အကြောင်းဒါပေမဲ့အစုံမှာအကွက်မြက်ခံရတဲ့အကြောင်းစသဖြင့်တော်တော်လေးပြည့်စုံပါတယ်ပိုးပြီးမျက်မှောက်ခင့်နဲ့နီးတယ်လို့ဆိုရတာကမလိုင်မြို့နယ်မှာမြို့နယ်ပြည်သူကောင်းစီယုံတမဝမယုံတွေရှိတဲ့အကြောင်း1983ခု၎င်းစည်းရင်းအရာလူဦးရေ 134,132 ဦးရှိတဲ့အကြောင်းဖော်ပြတာမျိုးကိုဆိုလိုပါတယ်မြမဆွေဆုံးချမ်းမာနဲ့မြမမျိုးအဘိဓမ္မာထတ်တူနီးပါးတူနေတဲ့အချက်ကမလှိုင်ဆိုတဲ့နာမည်နဲ့ပတ်သက်တဲ့အချက်လက်တွေပါပဲမလှိုင်ဆိုတာပန်းလှိုင်ဆိုတဲ့ဇာတ်ကားကဆင်းသက်လာကြောင်းဖော်ပြကြပါတယ်မြမမျိုးရိုးအဘိဓမ္မာမြမဆွေဆုံးချမ်းကလည်းကိုးကားရကျန်းတဆောင်ဆိုတော့မြမဆွေဆုံးချမ်းကိုဆရာတင်နိုင်တို့အားကိုးခဲ့ပုံရပါတယ်တခါမြမဆွေဆုံးချမ်းပြုစုရမှာကိုဘဲစာဘဲချမ်းကိုအားကိုးခဲ့ပြန်ပါတယ်လေအဲ့ဒီအချက်ကိုပြန်ကြည့်ရင်ဗြိတိရှအစိုးရလက်ထက်က ဗြိတိရှာအရာရှိတွေပြုစုခဲ့တဲ့ကျမ်းတွေဆိုတာတွေ့ရပြန်ပါတယ်ဗြိတိရှာလက်ထက်1900တခုကတည်းကဂဇက်တီးရ5စုံတွဲကြီးပုံနှိပ်ကူးပါတယ်ရှမ်းပြည်နယ်ကမြို့ရွာအချက်လက်တွေရောအထက်မြန်မာနိုင်ငံမြို့ရွာအချက်လက်တွေရောပါဝင်ပါတယ်မြို့ရွာလို့ဆိုလိုက်တာဟာမြို့နယ်ရွာစကားချင်းဆက်နေလို့အမှတ်တမဲ့ဆိုလိုက်တာမဟုတ်ပါဘူးတကယ်ကိုရွာတွေကိုပါဖော်ပြထားလို့ပါမလှိုင်းစိုးမလှိုင်းမြို့နယ်တွေကရွာတွေနဲ့ဆိုင်တဲ့အချက်လက်တွေပါပါတယ်အခရာစင်နဲ့ဖော်ပြထားတော့မြို့ရွာအဘိဓာန်လို့တောင်စွန့်နိုင်ပါလိမ့်မယ်ကွင်စင်လေးလားသိရှိထားတဲ့ရုပ်မှတ်တမ်းအချက်လက်တွေဆိုတော့အမှားယွင်းအတင်းဆောင်မရှိသလောက်နေမှာပါဒီလိုအားထားရလို့လေမြမဆွေစုံချမ်းပထမဆုံးအချိန်ပုံနှိပ်မှုမှာမြို့ရွာအကြောင်းကိုပြုစုတဲ့အခါဂဇက်တီးရစာအုပ်ကြီးတွေကယူခဲ့ပါတယ်မြမဆွေစုံချမ်းတွေကအကြောင်းတွေဟာဂဇက်တီးရမလှိုင်းအခန်းကအကြောင်းနဲ့မတိမရင်ပါပဲအခုလိုဆိုနေတဲ့အတွက်အစင်စင်ကူးယူပြုစုနေသူတွေကိုရန်လိုအပြစ်တင်နေတယ်လို့မအောင်မေ့စေချင်ပါဘူးဒီလိုပဲစုရတူရပြုရမှာကပညာရဲ့သဘောပါပဲဒါပေမဲ့ဆရာတင်နိုင်တို့ပြုစုထားတဲ့မြမမျိုးအဘိဓမ်းကိုကောင်းတဲ့ကောင်ပြည့်စုံတဲ့ပြည့်စုံအောင်ဝိုင်းဝန်းဖြည့်ဆွဲ့ပေးဖို့လိုပါလိမ့်မယ်ဗြိတိရှာအရာရှိတွေလို့ကိုယ်မစင်းနိုင်ပေမဲ့တမျိုးတယောက်တော်ဝင်သိတဲ့တူချင်းကကို့မျိုးအကြောင်းကိုနှက်နှက်ဆက်ဆက်ပိုင်ပိုင်နိုင်နိုင်လေးလာကြရေးကြတားကြပြီးရလာတဲ့စာမှုတွေကိုစူးစီးတီးဖြတ်ထုတ်ဝေလိုက်ရရင်မြမပိုင်းမြမမူဟန်နဲ့မျိုးပြအဘိဓာန်ကြီးဖြစ်လာဖို့အလံမဝေးနိုင်ပါဘူးစာပေမြင့်ပြီးလူမျိုးတင်ပါစေ